ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းပတ်ရှဝါမြို့နယ်မှာမနေ့တနင်္လာနေ့ကအဝေးထင်းခလုတ်တုံးပြီးတော့ကာဗွန်ခွဲခံရာကြောင့်လူ39ဦးထက်မနည်းသေဆုံးပြီးတော့85ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဒီဖြစ်ရဆိုလို့ရှိရင်တပတ်တွင်းအဲ့ဒီမြို့မှာ3ချိန်မြောက်ပုံကွဲမှုဖြစ်ပါတယ်။ပတ်ရှဝါမြို့မှာရှိတဲ့မွတ်စလင်ဗလီတလုံးနဲ့ယက်စကန်တခုအနားမှာရှိတဲ့ဇေဂျီတခုအနီးမနေ့ကလူစီကားနေတဲ့အချိန်တွင်းမှာခုလိုအကြမ်းဖက်တိုက်ခိုက်ခံမှုကြုံရတာမို့လို့အပျက်စီးထိခိုက်ကအတော်လေးကြီးကြီးမားမားရှိခဲ့ပါတယ်။အခုဒီတိုက်ခိုက်မှုဟာ All Saints Church ဒီ Christian ဘုရားကျောင်းနဲ့လည်းသိပ်မဝေးတဲ့နေရာမှာဖြစ်တာပါ။အဲ့ဒီ Church မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပဲဘုရားဝတ်ပြုသူတွေနဲ့စီကားနေတဲ့အချိန်အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူနေစု Christian ဘာသာဝင်85ဦးအဲ့ဒီမှာသေဆုံးခဲ့ရပါတယ်။အဲ့ဒီသေဆုံးတဲ့အထက်မှာတဝက်နီးပါးဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ပရှဝါမျိုးစုံမှာပြီးခဲ့တဲ့တောက်ကြနေတုန်းကတော့အစိုးရဝန်ထမ်းတွေတင်ဆောင်လာတဲ့ Pascal တစ်စင်းကိုဘုံးနဲ့တိုက်ခိုက်ခံရတာကြောင့်လည်းလူ19ဦးသေဆုံးခဲ့ရပါတယ်။အခုနောက်ဆုံးဈေးနှာမှာဖြစ်တဲ့ဘုံခွဲတိုက်ခိုက်မှုမှာတော့ဘယ်သူလက်ချက်မှမသိသေးပါဘူး။ပြီးခဲ့တဲ့ Christian ဘုရားရှိခိုးကြောင့်တိုက်ခိုက်မှုကိုတော့ Sunni စစ်သွေးကြောအုပ်စုတစုဖြစ်တဲ့ Judeler ကသူတို့လောက်တာဆိုပြီးတော့ပြောပါတယ်။ American ပြောင်စုဘက်ကအဝေးဒိန်းဒုံးလက်နက်တွေနဲ့တိုက်ခိုက်လို့တစ်ဆုံးခဲ့ရတဲ့ Muslim တွေအတွက်လက်စားချေဖို့အတွက် Christian ဘာသာဝင်တွေကိုအခုလိုပြစ်မှတ်ထားတိုက်ခိုက်တာဆိုပြီးတော့အဲဒီလိုကပြောဆိုခဲ့ပါတယ်။